မေရိကန်နိုင်ငံဝန်ကြီးရက်စ်တလာဆင်ဟာအာဆီယံဆွေးနွေးပွဲတွေကိုတက်ရောက်ဖို့ဖိလစ်ပိုင်နိုင်ငံကိုဒီသတင်းဘက်ကမှတောက်ဖို့ရှိနေပါတယ်။ဩဂုတ်လ9ရက်နေ့ကနေပြီးတော့9ရက်နေ့ထိဖိလစ်ပိုင်၊ထိုင်းနဲ့မလေးရှားနိုင်ငံတွေကိုဝန်ကြီးတလာဆင်တောက်ရောက်မယ်လို့နိုင်ငံရေးဌာနကသတင်းထုတ်ပြန်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပမယ့်အာဆီယံဒေသအတွင်းဆွေးနွေးပွဲ ARF နောက်ပြီးတော့အာရှနိုင်ငံခြားရေးဝန်ကြီးအဆင့်အရှေ့အာရှထိပ်သီးဆွေးနွေးပွဲနိုင်ငံကြီးဝန်ကြီးဆင့်အမေရိကန်အာဆီယံဆွေးနွေးပွဲနဲ့မဲခေါင်မြစ်အောက်ပိုင်းဒေသဆိုင်ရာဝန်ကြီးဆင့်ဆွေးနွေးပွဲတွေကိုအမေရိကန်နိုင်ငံကြီးဝန်ကြီးတက်ရောက်ဖို့ရှိပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ခင်းစင်ရေးရေချောင်းလုံခြုံရေးနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးစတဲ့ကိစ္စတွေကိုလည်းတခြားနိုင်ငံကြီးဝန်ကြီးတွေနဲ့ဝန်ကြီးတယ်လီဆန်ဆွေးနွေးမယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ထိုင်းနိုင်ငံကိုခရီးဆက်မယ်ဆိုရင်တော့ပြီးခဲ့တဲ့နှစ်ကကွယ်လွန်သွားခဲ့တဲ့ထိုင်းပြည်ကြီးကိုကာရဝပြုမှာဖြစ်တယ်လို့ထိုင်းနဲ့အမေရိကန်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေဆက်လက်ခိုင်မြဲဖို့အပြင်ဒေတာတွေကိစ္စတွေကိုဆွေးနွေးပါလိမ့်မယ်။ဝင်းကြီးတယ်လီဆန်ရဲ့အာရှခီးစဉ်ကိုမလေးရှားမှာဆုံးသက်မှာပါ။အဲ့ဒီမှာတော့အမေရိကန်မလေးရှားနိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုတိုးတက်ခိုင်မာရေးကိစ္စတွေသူတို့ဆွေးနွေးကြမှာပါ။အာရှပစိဖိတ်ဒေတာမှာအမေရိကန်စီးပွားရေးနဲ့လုံခြုံရေးအကျိုးစီးပွားတွေကိုနောက်ထပ်တိုးမြှင့်မှုအမေရိကန်စူရကပေးထားတဲ့ခရီးတွေကိုထပ်မံအတည်ပြုတဲ့အနေနဲ့အမေရိကန်နိုင်ငံရဲ့ဝင်းကြီးရက်စ်တယ်လီဆန်ရဲ့ခီးကိုမြင်နိုင်တယ်လို့အမေရိကန်နိုင်ငံရဲ့ဝင်ဌာနကပြောပါတယ်။